Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဩဂုတ်လ14ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို live တို့ meter 14.50 51နဲ့ live လက် meter 190ပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။အောင်မှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုဥတမောင်တန်းနဲ့ပဲအတူပြောပြပေးပါပါယူကရိန်းရဲ့ငြိမ်းချမ်းရေးအတွက်တန်တမန်နီးလန်းနဲ့ဆက်ပြီးဂျိုးပန်းဖို့ဂျာမနီကတိုက်တွန်းလိုက်ပါတယ်ကျုပ်နိုင်ငံခြားရေးဝန်ကြီးဟာကမ်ဘောဒီးယားဝန်ကြီးချုပ်နဲ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့ပါတယ်ထိုင်းမှာတော့အထောက်ထားမဲ့မြန်မာ15ဦးကိုထိုင်းရဲကဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဥတမောင်တန်
းဟုတ်ကဲ့ခင်ဗျာဒီကနေ့ကျွန်တော်တို့ကြားကြားမှာတွေထဲမှာဘာတွေပါဝင်မလဲဆိုရင်တော့
မနာကြီးကနားကကြောက်စင်းလောက်ွက်ရေကန်ထဲမှာပေါ့နော်ပေးနေရဆိုတော့မြင်းနဲ့ရေစာပုံကပြိုချရေကန်နဲ့ပြိုချတာအဲ့နေစာရေကန်ကိုပြို
အခုကြားခဲ့ရတာကတော့ဖခင်ကဒုက္ခပါဒီအကြောင်းကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမှာဗမာပြည်သူလွတ်မြောက်ရေးတပ်အကြောင်းမကြားရမီနားဆင်ကြရမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာများနဲ့ထူးခြားစာများသတင်းများဆရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာရှိပါတယ်အခုရေဆုံးတော့ဒီကနေ့မနေ့ထိတ်တားရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်တို့တင်ပြကြပါမယ
်။ယူကရိန်းစစ်ကံအစ်မဲလ်ကိုဥတီဘီခုံမောင်းနေတဲ့ပါလော့အလန်တန်ကုန်တင်ဘောကိုသတိပေးတဲ့အနေနဲ့ရုရှားစစ်တင်ဘောကလည်းတနက်ပစ်ဖောက်ပြီးတော့သတိပေးရတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါတယ်။ဒီတင်ဘောဟာရုရှားစစ်တင်ဘောကရက်ခိုင်းတာကိုမရက်ဖဲနဲ့ဆက်သွားနေတဲ့အတွက်ကြောင့်ခုလိုတနက်ပစ်ပေါက်ပြီးတတိပေးရတာလို့လည်းပြောပါတယ်။ဒီလိုတနက်ပစ်ပေါက်ပြီးမှရုရှားစစ်တပ်ကရဟတ်ရင်နဲ့ကုန်တင်ဘောစီကိုတွားပြီးစစ်ဆေးခဲ့ကြောင်းနဲ့စစ်ဆေးပြီးတဲ့နောက်မှာတင်ဘောကိုဆက်ပြီးထွက်ခွာစေခဲ့တယ်လို့လည်းရုရှားကာကွယ်ဝန်ကြီးဌာနကလည်းပြောပါတယ်။အစ်မဲလ်စိတ်ကန်ဟာယူကရိန်းစိုက်ပျိုးရေးထွက်ကုန်တွေတင်ပို့ရာအဓိကမြို့ဖြစ်ပါတယ်။တချိန်နဲ့မှာပဲတနင်္လာနေ့ကခါစန်ဒေသမှာရုရှားရဲ့ပြစ်ခတ်မှုကြောင့်ရဲသားအရွယ်ကလေးငယ်တူအပါအဝင်လူငါးဦးသေဆုံးခဲ့ရတယ်လို့ယူကရိန်းပြည်ထောင်ဝန်ကြီးက Telegram လူမှုကွန်ရက်ကနေကြေညာပါတယ်။ဒါအပြင် Stanislav ရွာမှာလည်းရုရှားဘက်ကနေပြစ်ခတ်တဲ့အတွက်နှစ်ဦးသေဆုံးခဲ့ရတယ်လို့ပြောပါတယ်။ခါစန်ဒေသမှာတက်ဆွဲထားတဲ့ရုရှားတပ်တွေကိုမနစ်ကပြန်ပြီးရုတ်သိမ်းစေခဲ့ပေမဲ့ဒီဒေသကိုရုရှားကဆက်ပစ်မှတ်ထားပြီးတိုက်ခိုက်နေစေဖြစ်ပါတယ်။တနင်္လာနေ့မှာပဲရုရှားနိုင်ငံအနောက်တောင်ပိုင်းဘဲဂရော့ဒေတာမှာယူကရိန်းဘက်ကပစ်ခတ်တဲ့ drone ကိုပစ်ချပျက်စီးခဲ့ရတယ်လို့ရုရှားဆိုတာတက်စ်သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့ထိခိုက်သေဆုံးမှုတစ်စုံတရာတော့မရှိဘူးလို့ပြောပါတယ
်။ဆော်ဒီအာရေဗျနိုင်ငံကဥဆောင်ချင်းပါခဲ့တဲ့ယူကရိန်းငြိမ်းချမ်းရေးထိပ်သီးဆွေးနွေးပွဲကိုဂျာမနီဝန်ကြီးချုပ် Olaf Scholz ကတနင်္လာနေ့ကကြိုဆိုလိုက်ပြီးတန်တမာရေးနီးလန်းနဲ့ပုံမှုအားထုတ်ဖို့လည်းတောင်းဆိုလိုက်ပါတယ်။တရုတ်ဂျာမနီအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုတို့အပါအဝင်တိုက်ပြည်ပေါင်း40ကပြီးခဲ့တဲ့ရက်သတ္တပတ်အကုန်မှာတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာရုရှားကတော့မဖိတ်ကြားခဲ့ပါဘူး။မောင်းရွေးနဲ့လမ်းကိုလိုက်ခဲ့မိတာကိုရုရှားကအသိမှတ်ပြုလာပြီးတက်တွေကိုရုပ်သိမ်းညဉ့်ညဤဖြစ်ပေါ်လာနိုင်ဖို့ဒီဆွေးနွေးပွဲကဖိအားပေးနိုင်ပါတယ်လို့ဂျာမန် ZDF ရုပ်သံကိုသူကပြောကြပါတယ်။ဂျွန်လာတုံးကလည်းဒိမတ်နိုင်ငံကိုပင်ဟေဂင်မြို့မှာညဉ့်ညဤရရှိနိုင်မဲ့လမ်းနဲ့ပတ်သက်လို့နိုင်ငံတကာကဆွေးနွေးပွဲတက်ကိုကျင်းပခဲ့ပါသေးတယ်။နိုင်ငံကြီးဆိုင်ရာအကြံပေးအဆင့်ပုဂ္ဂိုလ်တွေတက်ရောက်ခဲ့တဲ့ဆော်ဒီနဲ့ဒိမအစည်းအဝေးတွေကအလွန်ကိုအထူးအရေးကြီးတဲ့ဆွေးနွေးပွဲတွေဖြစ်တယ်လို့ Shorts ကဆိုပါတယ်။ဆော်ဒီအစည်းအဝေးမှာယူကရိန်းကသူ့ရဲ့အချက်ဆက်ချက်ပါငြိမ်းချမ်းရေးအဆိုပြုချက်ကိုထောက်ခံမှုရရှိဖို့အတွက်ကြိုးစားခဲ့ပါတယ်။ဒီအချက်တွေထဲမှာယူကရိန်းပိုင်တဲ့နယ်မြေတွေကရုရှားတပ်တွေစုခွာသွားရေးလည်းပါဝင်ပါတယ်။ဆော်ဒီအစည်းအဝေးကိုကျင်းပတဲ့အကြောင်းယူကရိန်းကပြောပါတယ်။ဒါပေမဲ့ယူကရိန်းကလက်နက်ချမှတာငြိမ်းချမ်းရေးကဖြစ်နိုင်မယ်လို့ရုရှားကတော့ဒီအတော်အတွင်းမှာပဲပြောလိုက်ပါတယ်ခင်ဗျာ
။အနောက်အာဖရိကဒေသရင်းစီးပွားရေးပူးပေါင်းဆောင်ရွက်တဲ့ ECOWAS အဖွဲ့နဲ့ပဋိပက္ခတွေမဖြစ်အောင်လို့ရှောင်ရှားနိုင်မှုနိုင်ဂျာအာနာသိန်းစစ်ကောင်းဆောင်တွေကညှိနှိုင်းဆွေးနွေးမှုတွေလုပ်တော်မယ်လို့နီမေးမှာတွေ့ဆုံဆွေးနွေးပြီးမှ ECOWAS အဖွဲ့ရဲ့ Nigeria ဘာသာရေးတန်တမန်တွေကတင်းတင်းရင်းနေမှာပြောပါတယ်။ECOWAS အဖွဲ့ဟာနိုင်ဂျာမှာအရသာစုကတက်လာအောင်ဘယ်လိုလုပ်မလဲပြီးခဲ့တဲ့လကစစ်တပ်အာဏာသိမ်းပြီးဖြုတ်ချထားတဲ့နိုင်ဂျာသမ္မတမိုဟာမက်ဘဇွန်းကိုဘယ်လိုပြန်ခန့်မယ်ဆိုတာတွေကိုစဉ်းစားနေတာဖြစ်ပါတယ်။ ECOWAS ဥက္ကဋ္ဌဖြစ်တဲ့နိုင်ဂျီးရီးယားသမ္မတဘိုလာတင်နူဘူးကနိုင်ဂျာငြိမ်းချမ်းရေးအတွက်ဘာသာရေးတန်တမာအဖွဲ့ကိုဆစ်လွတ်ဖို့အတွက်အတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။ဒ ဂျင်း ဖွဲ့ ဟာ နိုင်ဂျာ အာနာ သိန်း စစ် ကောင်း တော် ဗိုလ်ချုပ် ကြီး အဗ်ဒူ ရာမန် ချီယာနီ နဲ့ တွေ့ဆုံ ပြီးတော့ နိုင်ဂျာ ကြာ ဆွေးနွေး ခဲ့ တာ လည်း ဖြစ် ပါတယ် ဖြုတ်ချ ထား တဲ့ သမရ ကို ပြန်ပြီး မခံရင် ဆေးရ အရေး ယူ မယ် လို့ ECOWAS အဖွဲ့ က ချင်းချောက် ခဲ့ ပေမဲ့ နိုင်ဂျာ မှာ ပြည်တွင်း စစ် ဖြစ် မှာ ကို ဆိုရာ ကြောင့် ဒီ ဖွဲ့ က စစ်တပ် ဆေးလို့ ရေး ကို တုံ ဆိုင် နေ တာ လည်း ဖြစ် ပါတယ် အင်းဒီ မာလီ Burkina Faso နဲ့ Guinea နိုင်ငံတွေ က စစ်ကောင်းဆောင်တွေ က နိုင်ဂျာ မှာ စစ်တပ် အာဏာ သိမ်း ကို ထောက်ခံ ကြောင်း ပြော နေ တဲ့ အတွက် ECOWAS အဖွဲ့ က စီးရေးပါဝင်မှုက data ring အတွက် အန္တရာယ် ရှိ စေမှာ လည်း ဖြစ် ပါတယ် ဗိုလ်ချုပ်ကြီး ချီယာနီယာ စနေနေ့ မှာ Guinea မြို့တော် ကိုယ်စားလှယ် အဖွဲ့ ဆစ်လို့ ပြီးတော့ သူ့ကို ထောက်ခံတဲ့ အတွက် ကျေးဇူး တင် ကြောင်း ပြော ပြီးတော့ နိုင်ဂျာ က သူ့ရဲ့ data ring မှာ မဟာမိတ် အဖွဲ့ ဖွဲ့လာတာ ဖြစ် ပါတယ်
တရားရေး စနစ် ကို ပြောင်း လဲမဲ့ ဝန်ကြီးချုပ် Benjamin Netanyahu ရဲ့ အစိုးရ ဆုံးဖြတ် ချက် ကို ကန့်ကွက် ကြဖို့ Israel ပြည်သူ ထောင်ပေါင်း များ စွာ 32 ပတ် ကြောင် စနေနေ့ စာနာပြဖို့ ကို ဆင်နွှဲ ကြဖို့ လမ်းတွေ ပေါ် ကို ထွက်ခဲ့ ကြပါတယ် စာနာပြသူတွေက မြို့တော် Telavik အဓိက လမ်းမကြီးတွေကို ပိတ်ဆို့ လိုက်ကြတဲ့ အခါ ရဲက လူစုခွဲဖို့ ကြိုးစားလာ ကြောင်း အကြမ်းဖက်မှု အဖြစ် ပြောင်းသော တပ်တားတွေ ရှိခဲ့ ပေမဲ့ စနေနေ့ မှာ ဒဏ်ရာရရှိကြတဲ့ သတင်းတွေ တော့ မရှိခဲ့ ပါဘူး ပြီးခဲ့တဲ့ လာတုန်းက အတိုက်ခံ အမှတ်တွေက လွတ်တော်တဲ ကထွက်သွား ကြပြီးတဲ့ နောက် အာဏာရ အမှတ်တွေက တရားရေး စနစ် ပြောင်းမဲ့ ပထမ အဓိက ကြတဲ့ ဥပဒေ တရက် ကို မဲပေ အတည်ပြုလိုက် ကြပါတယ် Netanyahu ရဲ့ မဟာမိတ်တွေက အောင်ပွဲ ဆင်နွှဲ လိုက် ကြပြီး အပြောင်းလဲတွေ ထပ်လုပ်ဖို့ ကတိကဝေ ပြုလိုက် ကြပါတယ် ဝန်ကြီးချုပ် Netanyahu ဟာ အကျင့်ပြတ် ချစားမှုနဲ့ အမှု ရင်းဆိုင်နေရတာ 3 နှစ် ရှိနေပါပြီ တရား လွတ်တော်ချုပ် ဟာ ဆုံးဖြတ်ချက်တွေ ချမှတ်ရမှာ ပိုလွန် ဆွတ်ဖက်လွန်တယ် လို့ Netanyahu ရဲ့ မဟာမိတ်တွေက စွပ်စွဲချက်ခံကြပြီး တရား လွတ်တော်ချုပ် ရဲ့ လုပ်ပိုင်ခွင့် အာဏာကို လွတ်တော်က ရယူဖို့ ကြိုးစားနေတာ ဖြစ်တယ် လို့ ဆိုကြပါတယ် အစိုးရရဲ့ ဒီ အစီအစဉ်ဟာ Israel နိုင်ငံရဲ့ စီးစစ် ထိန်းချုပ်ရေး ဟန်ချက်ကို ပြည့်ဝစေလိမ့်မယ် လို့ အတိုက်ခံတွေက ပြောကြပါတယ် စနပ်ပြပွဲတွေက ဇန်နဝါရီလက စပြီး အပတ်စဉ် ဖြစ်ပေါ်နေကြတာ ပါ အစိုးရ အစီအစဉ် ပြတ်သွားသည့် အထိ ဆက်လက် စနပ်ပြမယ် လို့ စနပ်ပြသူတွေက ပြောကြပါတယ် ခင်ဗျာ
အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိလိုဟတ်12.3 MHz 90.5 MHz 95.5 MHz 95.9 MHz 105.5 MHz 105.9 MHz ထုတ်လွှင့်ပေးနေပါတယ်ရှင်
VOA အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနိုင်ငံအလဲပိုင်းနှခွန်ပတ်တန်ပြည်နယ် ဘန်လန်းညုံနယ်ထဲမှာ အထောက်ထားမဲ့ မြန်မာ25ဦးကို ထိုင်းရဲကနေဖမ်းဆီးခဲ့တယ်လို့ ထိုင်းမှာအလုသမားရေးကိုဆောင်ရွက်နေတဲ့ ဦးမိုးချိုးက VOA ကိုပြောပါတယ်
ထိုင်းနိုင်ငံအလဲပိုင်းနှခွန်ပတ်တန်ပြည်နယ်မှာ ကျူတေသရင်ရ လိုင်စင်အတုနဲ့ မော်တော်ယာဉ်တစ်စီးကို 25ဝယ်အနေထားနဲ့ ထိုင်းလူမျိုးတပ်ဖွဲ့ တားဆီးဆစီဖမ်းဆီးခဲ့တာပါ အရင်မှာ တရားမွေမြန်မာ25ဦးဖမ်းမိတယ်ပေါ့အဲ့တော့သူတို့ကိုပစံရလုံတွေပွဲရတယ်ပြစီးတဲ့ခါမှာသူတို့ဟာမြောက်ရီမဲဆောက်တဘာဝလမ်းပေါ့တဘာဝလမ်းဆိုတော့ကုန်းလမ်းအတိုင်းပဲသူတို့လာကြပြီးတော့အခုလိုတိုင်းနိုင်ငံအလဲပိုင်းကိုဝယ်ဆိုင်အစီအစဉ်နဲ့လာကြတာဖြစ်တယ်ကျတဲ့ပရင်းတွေကလည်းထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲကိုးရွာယာယီဒုက္ခတဲ့စခန်းကဒုက္ခတဲ့ဆယ်ဦးကို မဲဟောင်းဆောင်ခဲမဲလနွိုင်းကဆွေမျိုးသားချင်းတွေစီကိုငွေကြေးယူပြီးပို့ပေးတဲ့ထိုင်းနိုင်ငံသား 3 ဦးကိုလူကုန်ကူးမှုနဲ့ထိုင်းရဲကနေဖမ်းဆီးခဲ့တယ်လို့ထိုင်းလုံခြုံရေးတပ်ဖွဲ့ကဩဂုတ်လ17ရက်နေ့မှာသတင်းထုတ်ပြန်ပါတယ်တရားမဝင်ရောက်တဲ့ဒုက္ခတဲ့ဆယ်ဦးထဲမှာ 4ငယ်က4ဦးပါဝင်ပါတယ်သူတို့ဟာမကြာသေးခင်ကထိုင်းမြန်မာနယ်စပ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြသူတွေလည်းဖြစ်ပါတယ်
ထိုင်းနိုင်ငံထဲမှာမြန်မာဘက်ကနေတရားမဝင်နယ်စပ်ဖြတ်ကျော်ပြီးဝင်ရောက်လာသူတွေအစုလိုက်မကြာခဏအဖမ်းခံနေကြရတာလည်းဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကိုဖနမ်ပင်မှာတင်းငွေတွေကတွေ့ဆုံခဲ့ပြီးတရုတ်နဲ့ကမ္ဘောဒီးယားဆက်ဆံရေးကိုဒါမကဒေသတွေဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေပါဝင်နိုင်ငံအလေးထားတဲ့ကိစ္စတွေက Tiếp theo Cambodia đó vào February là đúng không? Nên ngay bùng sáng ngày ấy, thâu lâu mùng sáng sáng ngày này, ngày tối miền tây, lấy sai biểu sáng in Long Châu ngày này, ví dụ chín ngày biến là sáu sáng sáu đấy. Chắc chắn bà sát cả bùng sáng ngày ấy, bùng vào một tập báo chủ nhật nào vậy? Cambodia suy ra thì nếp chéo khu công để bảo vệ của sự lâu sau mới được lấy biểu phát đấy. Đặc biệt sáng mùng lông anh tôi đây này.
ငါးနဲ့ဆန်ဖုံပြိုးတိုးတဲ့ကိုလည်းရှေ့ရှုလောက်ဆောင်မယ်လို့ကမ္ဘောဒီးယားကဆိုပါတယ်ကမ္ဘောဒီးယားပြည်နိုရိုဒမ်စီဟာမိုနီကလည်းတရုတ်နိုင်ငံသားကြီးဝန်ကြီးကိုလက်ခံတွေ့ဆုံခဲ့ပါတယ်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘလူးချီစတန်ပြည်နယ်ကတရုတ်ကြီးကြပ်နေတဲ့အာရိယပင်နယ်စိတ်ကမ်းဂွါဒါစိတ်ကမ်းကိုသွားမယ်တရုတ်အင်ဂျင်နီယာတွေလိုက်ပါလာတဲ့မွန်တိုယန်နန် ကြည့်မပေါက်တဲ့ကအများပြားနဲ့လေစိတ်ကနေကြိုလာတာဖြစ်ပြီးတော့တဘုံတွေကတနတ်တွေနဲ့မပြတ်ခတ်ခင်လမ်းမေးထောင်ပုံးဖောက်ခွဲပြီးချုံခုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရန်တိုင်းကိုစောင့်ချက်လိုက်ပါလာတဲ့လုံခြုံရေးတွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးအကြမ်းဖက်သမားနှုတ်ကိုအသေးရမယ်လို့လုံခြုံရေးတပ်သားအများပြားတန်ရရခဲ့တယ်လို့ဒေသဆိုင်ရာရဲနဲ့စစ်တပ်အရာရှိတွေကပြောပါတယ်။
တဲ့ဦးနိုင်ငံသားအားလုံးထိခိုက်ဒဏ်ရာမရကြောင်းနဲ့အစ္စလာမ်ဘက်ကတရုတ်တရုံကကြေညာပါတယ်။ဒါပေမဲ့အခုဖြစ်တဲ့အကြမ်းဖက်လို့ရဖြစ်တဲ့အတွက်တေချာစုံစမ်းပြီးတာဝန်ရှိသူကိုအရေးယူဖို့တိုက်တွန်းထားပါတယ်။ဟိုင်ဝါယီကျွန်းတုံးဖြစ်တဲ့မော်ယီကျွန်းတော်မီကြောင့်တေဆုံသွားသူရေအတွက်က96တောင်ရောက်ရှိသွားပြီဖြစ်ပြီးဒီရေအတွက်တိုးသွားလိမ့်မယ်လို့ထင်ကြောင်းတာဝန်ရှိသူတွေကပြော John Pelletier ga sanin ni ga pyaw ba de da ba mai a di lo phaw thauk nai ngae de du ni yaw ye name rei ko raw ma thauk pyan ba bu mi ti yau laung rei ko khwe rei na sanin ni ga sa bi sha phwe ga ja ba de tamai win lai hana myu ga raw pya cha twa ga ya de lo hawaii a that lut daw ma mezi hirono ga cnn the thing ko pyaw ba de pyan nai thu thaw nai ye ga she cha mae so raw ko jama lo ti ba de ne paung mya soa cha ma ba lo tu ma ga so ba de ကျောက်ဆုံးစင်းတဲ့ကသူတချို့ကိုကယ်ဆယ်ရေးဌာနနေရာတွေမှာတွေ့ရတဲ့လို့လည်းသူကပြောပါတယ်အခုချိန်မှာတော့ကယ်ဆယ်ရေးနဲ့တည်ဆုံသွားသူရဲ့ရုပ်လောင်းပေါ်နိုင်ရေးကိုအာရုံစိုက်ပြီးလုပ်နေကြပါတယ်လို့မေးစီကပြောပါတယ်ခင်ဗျာ အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွှဲထုတ်ပြီးမှာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြခြင်းပါတယ်ကချင်ပြည်နယ်ဖားကမြို့နယ်မနာကျေးရွာအနီးရှိမြေစာဘုံပြိုကျလာကြောင်းအနည်းဆုံးလူ20လောက်ပျောက်ဆုံးနေပြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေပေမဲ့ပျောက်ဆုံးသူတွေဟာအသက်ရှင်ဖို့မျှော်လင့်ချက်နည်းတဲ့အကြောင်းဆိုကြပါတယ်ဖားကဒေသကမြေပြိုမှုအခြေအနေနဲ့ပတ်သက်ပြီးနားလောင်က
ni tong nai lao ma phit bwa kae da ba
ahong phit tha de a bong ni ga ni diu ja da diu ja ro ahong ne sat paw le ta kha mo na kha diu ja da naw sat pyan diu ja de ha ro yi mai ji yo pet paw paw chi kae chin ni ga ro dai ya ya de tu le chi de lo ro pyo de u lo lo de ro pyan song ga ro 20 jo lo ro ja de ya ye nai ne myo ba de ya le chi nai ne mi ji ga myo de ya le chi yo chi nai ne
ကိုတားရွာတော့မဟုတ်လုံးလုံးကဒီနေ့တော့မရွာဘူးကမနေ့ကရွာထားတာတော့ရှိတယ်ရေမစေးကြောင့်ရှာသူတွေဟာရေကန်လို့ဖြစ်နေတဲ့ကျင်းဟောင်းတစ်ပေနမှာရှာဖွေနေတဲ့အချိန်မြေစာပုံပြိုကျပြီးတော့ရေလိုင်းရှိုက်တာကြောင့်မျောပါကြတာဖြစ်တယ်လို့လဲဆိုပါတယ်တခြားဒေသခံတအူကတော့ပျောက်ဆုံးသူ40လောက်ရှိနိုင်ပြီးကုညီကယ်ဆယ်ရေးအတွက်ဆောင်ရွက်နေပေမဲ့အသက်ရှင်ဖို့မျောလင့်ချက်သိမ်းရှိကြောင်းပြောပါ
ော့မြင်းနဲ့ရေစာပုံကပြိုကျအေကန်နဲ့ပြိုကျတာအဲ့နေစာအေကန်ကိုပြိုကျအရှင်နဲ့အဲရေတိုင်းပုတ်တာရေတိုင်းပုတ်တော့အဲ့ရေကန်ဘေးမှာဒီကြောက်စိန်နဲ့ကျင်းတူးနေတဲ့လူတွေအဲရှင်မျိုးတိုက်နေတဲ့လူတွေရှိရပါဘူးအကုန်လုံးအဲ့ရေတိုင်းပုတ်ပြော့အဲ့ရေကန်ထဲဆွဲချသွားတာအကုန်လုံး40အထက်တော့အကုန်ပါသွားတယ်ဒီလူမှုကူညီအဖွဲ့ကြီးကအဲကယ်ဆယ်ရေးလုပ်ဖို့လုပ်နေတယ်ကယ်ဆယ်ရေးလုပ်ဖို့လုပ်မယ်ဆိုရင်လည်းသူကအရေကန်ထဲပါသွားလူတွေကတရားခံရုံးတည်ဖို့တည်ချသွားပြီအဲ့အလောင်းတွေကောက်ဖို့အတွက်အဲလူမှုကယ်ဆယ်ရေးအသင်းတွေစူးစမ်းနေကြတယ်
ပြောက်ဆုံးနေသူတို့ရဲ့စီးရင်ကိုတော့အတိအကျမရနိုင်တဲ့ကြောင့်လူမှုကဲဆဲရေးအဖွဲ့ဝင်တို့ကပြောပါတယ်။ဖားကန့်နေတာမှာအခုလိုမြေစာပုံပြိုကျမှုတွေဟာမကြာခဏဖြစ်ပေါ်တတ်တယ်လို့ဒီလ9ရက်နေ့ကလည်းမော်စီစာကျေးရွာမှာမြေပြိုကျတာကြောင့်လူသူဦးသေးဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့2020ခုနှစ်ဇူလိုင်လ9ရက်နေ့ကဝေခါမော်မြေပြိုမှုမှာလူ190ကျော်သေဆုံးခဲ့ပြီးဖားကန့်မြို့နယ်မှာအသေအပြောက်အများဆုံးဖြစ်စဉ်ဖြစ်ခဲ့ပါတယ်။တဘာဝပုံဝန်ကျင်သင်သင်ရေးဆောင်ရွက်နေသူတွေကတော့မြေစာပုံတွေကိုစနစ်တကျစွန့်ပြဖို့ပြောဆိုတာတွေရှိခဲ့ပေမလို့အခုအချိန်ထိတော့ထိမ့်သိမ်းဆောင်ရွက်နိုင်တာမရှိသလိုမြေစာတွေကိုဥရုချောင်းအတွင်စွန့်ပြတာကြောင့်လဲဖားကတ်မြို့နယ်မှာနေစဉ်ရေကြီးရေရှမ်းနာတွေဖြစ်ပေါ်ရကြောင်းဝေဖန်ထောက်ပြတာတွေလည်းရှိပါတယ်
နောက်နောက်တပြခဲ့တာပါအခုတော့ဒီမိုကရေစီဆွေးနွေးခန်းကိုစတင်ပါတယ်ဆရာနာသိမှုကိုစတင်တော်လာနေတဲ့
အခုစစ်ကောင်စီကဒီတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ဒီကရင်နဲ့ကရင်ပြည်နယ်တွေမှာပေါ့နော်လေကြောင်းကနေပြီးတော့သူတို့အင်အားသုံးတိုက်ခိုက်နေတဲ့အတွက်ဒီအရတားပြည်သူတွေကလည်းတောင်းနေချီပြီးတော့ဘေးလို့ရအောင်ဖျက်ပြင်းနေရတဲ့အခြေအနေရှိနေတယ်ပေါ့နော်အထူးသဖြင့် KNU ကမကြသေးခင်ကထုတ်ပြန်တဲ့အရာဆိုလို့ရှိရင်သူတို့ကရင်ပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုဟာအကျဉ်း 900 ထိတောင်ရှိခဲ့တယ်ဆိုရက်အဲ
ဒီမနေ့ကပေါ့เนาะသတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့တယ်ဆိုတော့အခုဒီ BPLA အနေနဲ့ရောဒီခုခံတိုက်ပွဲဝင်နေတဲ့အခြေအနေကဘယ်လိုရှိလဲရှင်ဟုတ်ကဲ့ဗျအခုထိတော့ဟိုပါပေါ့ကျွန်တော်တို့ဒီအခြေစိုက်ထားတဲ့ဒီတရားခွန်စစ်ဒေတာနဲ့နေရာသုံးစစ်ဒေတာမှာဒီအခြေစိုက်ဒေတာမှာရှိရဲ့မဟာမိတ်တွေရဲ့ချင်းရောက်ကွန်မန်းအောက်ကနေပဲဒီတိုက်ပွဲတွေပေါ်ဆောင်ရာရှိပါတယ်ဒီ
ဲ့ဒီလေချောင်းတိုက်ခိုက်မှုပေါ့နော်အဓိကလေချောင်းတိုက်ခိုက်မှုတွေနဲ့ကင်းထောက်လေရင်ကနေကင်းထောက်လေရင်နေလာတာလေချောင်းတိုက်ခိုက်မှုတွေလောက်တာဒါတွေကတော့ရှိပါတယ
်ဒီစစ်ကောင်စီဘက်ကတိုက်ခိုက်တဲ့အတွက်ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေရောအခုဆိုရင်ဒီ BBL တို့ဘက်ကရောပေါ့နော်ကြာဆုံးတာတွေထိခိုက်တန်ရာရတာတွေရောရှိလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ BBL နေမှာတော့ရှိပါတယ်ဗျဒီဟိုလောလောလတ်လတ်ဆိုရင်ဒီပြီးခဲ့တဲ့လာပိုင်းကပဲကျွန်တော်တို့ရဲဘော်တရားဒီစခန်းသိန်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ
်ဆိုတော့အခုစစ်ကောင်စီဘက်ကတော့ဒီ NUG အမျိုးသားညီညွတ်ရေးဆိုရအဖွဲ့အပါဝင်ပေါ့နော်အဲ PDF ပြည်သူ့ကာကွယ်ရေးဒီတက်တွေရောနောက်ပြီးတော့သူ့ကိုဆန့်ကျင်တဲ့အဖွဲ့တွေကိုသူကဒီအကြမ်းဖက်အဖွဲ့ဖြစ်ပြီးတော့အကြမ်းဖက်အဖွဲ့ဖြစ်သူတို့တတ်မှတ်ပြီးတော့ဟိုအပြတ်ချိန်မုံသွားမယ်ဆိုပြီးတော့သူတို့ညင်ညာချက်တွေထုတ်ပြန်ထားတယ်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကိုတိုင်ကလည်းသူ့မိကုံးနေမှာထည့်သွင်းပြောဆိုသွားတာရှိတယ်အဲ့တော့အခုလိုစစ်ကောင်စီဘက်ကလည်းအင်အားသုံးတိုက်ခိုက်နေတယ်ဒီတစ်ဖက်မှာလည်းဆက်ကျင်တဲ့အဖွဲ့အစည်းတွေကနေပြီးတော့လည်းပြန်ပြီးတော့ခုခံတော်လှန်နေရဆိုတော့နှစ်ဖက်စလုံးဘလို့အခြေအနေတွေရောက်နေလဲဆိုတဲ့အနေအထားပေါ်မှာတုံ့တက်ချက်ဘလို့ရှိလဲ
စစ်ကောင်စီဘက်ကတော့ဒါသူတို့ကတော့အပြတ်ချိန်မုံးမယ်ဆိုပြီးတော့ကြွေးကြော်ထားတာပေါ့နော်ဒါသူ့ကိုဆန့်ကျင်တဲ့သူမှန်သမျှပေါ့ဆိုတော့ဆန့်ကျင်တဲ့သူတွေမှာအခုအီရအိုတွေပေါ့အဲလူမျိုးစုလက်နက်ကိုင်တွေဆိုလို့ရှိရင်လည်းလက်နက်ကိုင်တပ်ဖွဲ့ဝင်တော်တော်များများကဒါဆန့်ကျင်နေတဲ့နေရာမှာပါဝင်နေနောက်တစ်ခုကဒီຫນွေဥတော်လိုင်းမှာပေါ်ပေါက်လာတဲ့ဒီတော်လိုင်းရဲ့တပ်ဖွဲ့ဒီရှိတယ်ဒီတော်လိုင်းတက်ဖွဲ့တွေရာဆိုလို့ရှိရင်ဒီနှစ်လရရောစေးရရောတိုးတက်လာတဲ့အချိန်ကြီးကတော့ဒီလိုမျိုးအပြက်ချိန်မုန်းနိုင်မှုဆိုတာမလွယ်တော့ပါဘူ
းဟုတ်ကဲ့အဲ့ဒါဘာကြောင့်ပြောနိုင်ရလဲရှင
်အဲဒါကတော့ခုနကျွန်တော်ပြောသူပေါ့နော်ဒီအဓိကကကျွန်တော်တို့ဘက်မှာကြည့်လို့ရှိတယ်နောက်တစ်ခုကဒီအဖွဲ့ဒီတော်လိုင်းလက်နက်ကိုင်အဖွဲ့တော်တော်များများပေါ့နော်အီယာဝေတော်တော်များများလေဒီဆန့်ကျင်တော်လိုင်းရဲ့အဖွဲ့ဘက်မှာရှိတယ်နောက်တစ်ခုကကျွန်တော်တို့တော်လိုင်းတက်ဖွဲ့အနေနဲ့ကလည်းဂျက်မနီပါဘူးဘယ်ဖွဲ့မဆိုနှစ်နှစ်ကာလအတွင်းမှာသူတို့ဂျွေလျားနေတာပေါ့နော်တိုးတက်ပြောင်းလဲနေကြတယ်စေရရဖြစ်လက်နက်ကိုင်လက်နက်အင်အားရပဲဖြစ်တိုးတက်နေရဖြစ်ကြောင့်မလို့ကျွန်တော်တို့ဒါဟိုအပြက်ချိန်မုန်းနိုင်တော့စစ်ကောင်စီဘက်ကအပြက်ချိန်မုန်းနိုင်မှာမဟုတ်ဘူးဆိုတော့အခိုင်အမာပြောနိုင်ပါတယ
်ဒီ BBL ကိုတီထောင်တာအခုဆိုရင်နှစ်နှစ်ကျော်သွားပြီလို့လည်းသိရတယ်နောက်ပြီးတော့တိုင်းသားလက်နက်ကိုင်ဖွဲ့တွေထိ ंछ ုပ်ထားတဲ့နေမြေမှာလည်းဖွဲ့စည်းခဲ့တာဖြစ်တဲ့အခြေဆိုင်နေတာလည်းဖြစ်တဲ့ဒါပေမဲ့တစ်ဖက်မှာကျတော့ NUG လက်အောက်ခံဒီ PDF ပြည်သူ့ကာကွယ်ရေးတပ်တွေလည်းရှိတယ်နောက်အခုလိုပေါ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေလည်းရှိနေရတာနဲ့ဒီ BPL ဆိုတဲ့ဒီလက်နက်ကိုင်တော်လှန်တဲ့အဖွဲ့ကိုဘာကြောင့်တီထောင်ရလဲရှင
်ဟုတ်ကဲ့ဒီပေါ့အခုဟိုကျွန်တော်တို့ရဲ့မြန်မာနိုင်ငံတမိုင်းတလျှောက်မှာရောအခုအနာဂတ်ဒီပေါ့ Federal Democracy ပြည်ထောင်စုကိုတီထောင်မယ်အဲဒီတီထောင်ရေးဖြစ်စဉ်ပေါ့နော်ဒီဖြစ်စဉ်တခြားမှာရောဒီဗမာလူမျိုးစုကိုကိုစားပြုမဲ့လက်နက်ကင်တက်ဖွဲ့မှုရှိသေးတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီတမိုင်းကွက်လက်ကိုဖြည့်တဲ့သဘောပါပဲအဲနောက်တစ်ခုကတော့ NUG ရဲ့ကာကွယ်ဝင်ကြီးဌာန MOD နဲ့ဆိုလဲကျွန်တော်တို့ပူးဒီတကယ်ဟိုပူးတွဲလှုပ်ဆောင်နေတာတွေရှိတယ် the NUG လောက်ခံ PDF တွေရော NUG လောက်ခံမဟုတ်တဲ့ PDF တွေနဲ့ရောကျွန်တော်တို့ဒီကျွန်တော်တို့အခြေစိုက်တဲ့ data တွေမှာစီးရပူးတွဲတိုက်ခိုက်နေတာတွေရှိတယ်ဒီရှမ်းမြဘွတ်မှာပေါ့နော်ကိုကန့်611တက်မှာဟာမှာဆိုရင်လည်းကျွန်တော်တို့ဒီ611တက်မှာတွေမှာဆိုရင်ဒီ PDF တက်ရင်းနေလည်းရှိပါတယ
်ဒီအဖွဲ့တွေကဟိုမဟာမိတ်အနေနဲ့လားဒါမှမဟုတ်ရင်အလုံးဒီ BBLA ဆိုတဲ့အဖွဲ့ထဲမှာတပေါင်းတစ်စီးတည်းပါနေရလားရှင
်ဟုတ်ကဲ့ဒီအခုဒီတရားခွန်ဘက်မှာဆိုရင်တော့မဟာဟိုဒီ KNU ရဲ့ဒီဥဆောင်မှုအောက်ကနေတွားရတာပေါ့နော်ဒီ611တက်မှာတွေမှာတော့ဒီကိုကန်ရဲ့အောက်ကနေတွားရယ်ဒီမဟာမိတ်ဆိုတာထက်ပေါ့နော်အခုလောလတ်မှာတော့ဟိုပူပေါင်းစစ်ဆင်ရေးလုပ်နေတဲ့သဘောပါပဲ
ဒီ BBLA မှာအဓိကပါဝင်တဲ့သူတွေနဲ့ဒီအထူးသဖြင့် BPL တွေကိုဥဆောင်နေသူတွေထဲမှာလည်းဒီတက္ကသိုလ်ကျောင်းသားတွေလူငယ်တွေပါဝင်နေလို့သိရပါတယ်ဆိုတော့ဒိုင်းသားလက်နက်ဖွဲ့စည်းတွေဘက်ကဒီ BPL တွေနဲ့ပတ်သက်ပြီးသူတို့သဘောထားကိုဘယ်လိုတွေ့ရလဲရှင
်အဓိကကတော့အခုကျွန်တော်တို့ရဲ့ကိုကေးမှုပေါ့နော်ဟိုမောင်ဆောင်ခါပေါ့ခပြားစရာမောင်ဆောင်ခါရဲ့ဒီနိုင်ငံရေးဖြတ်သန်းမှုကြောင့်ပေါ့ဒီလူမျိုးစုလက်နက်တွေရဲ့ယုံကြည်မှုကတော့အပြည့်အဝရရှိတာပါပဲ KNL ပေါ့ဒီကျွန်တော်တို့ခြေစိုက်တဲ့ KNL တက်မှာငါပေါ့နော်ဒီကျန်းလေဆိုလို့ရှိရင်နည်းမြေပေးထားတယ်ကျွန်တော်တို့အဲဒီအရင်တော့ဆိုရင်စံဒီထောက်ပံ့နေအခုချိန်ဒီလည်းထောက်ပံ့နေအဲလက်နဲ့ထောက်ပံ့မှုတွေလည်းရှိတယ်ပေါ့နော်ပြီးရင်စေရေးရာပူးတွဲလှုပ်ဆောင်ဝင်ပေးထားတယ်လှုပ်ဆောင်နေနောက်တစ်ခုကတော့ဒီ AA တို့မြောက်ပိုင်းမဟာမိတ်မြောက်ပိုင်းမဟာမိတ်၃ဘွဲတို့ဆိုလို့ရှိရင်လည်းဒီတင်တန်းနေဒီဒီနေရာပေါ့နော်နေရာတွေပေးထားတယ်လက်နဲ့ထောက်ပံ့မှုတွေလည်းရှိပါတ
ယ်ဟိုမြမပြည်တမိုင်းကိုကြည့်မယ်ဆိုလို့ရှိရင်လည်းစစ်တပ်ကအာဏာသိမ်းပြီးတော့သူတို့ဒီအုပ်ချုပ်ခဲ့တဲ့ရလက်ကြောင့်ပေါ့နော်တိုင်းပြည်ကကမ္ဘာအစိုးရဆုံးနိုင်ငံဖြစ်ခဲ့တယ်ဆိုပြီးတော့သုံးသက်ချက်တွေလည်းရှိတယ်။နောက်ပြီးတော့တစ်ဖက်မှာလည်းပြည်တွင်းစစ်ကိုဒီလိုအာဏာသိမ်းတာတွေကရလက်ကြောင့်ပေါ့နော်ပြည်တွင်းစစ်ကလည်းအခုချိန်ထိအဆုံးမသတ်နိုင်ပဲနဲ့နှစ်ပေါင်း80ကျော်ကြာခဲ့တယ်ဆိုတော့ဒါအကဲခတ်တွေကလည်းသုံးသက်ပြောကြတဲ့အရာလည်းရှိတယ်။တစ်ဖက်မှာလည်းစစ်ကောင်စီကဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကိုသူတို့ဖြင့်သူတို့နဲ့နီးစပ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကိုလည်းဖိတ်ခေါ်ပြီးတော့ငြင်းကြဲရေးဆိုပြီးတော့ဆွေးနွေးတာတွေလည်းလုပ်နေတာတွေလည်းရှိတယ်ပေါ့နော်အဲ့တော့ BPLA နေနဲ့ရောဒီမြန်မာစစ်တပ်ကနေပြီးတော့ဒီတိုင်းသားလက်နက်ကိုင်တွေအပေါ်ထားတဲ့သူတို့ရဲ့သဘောထားကိုဘယ်လိုသုံးသပ်လဲရှင
်အဓိကကတော့တွေးခွန်းနေတယ်လို့ပဲမြင်ပါတယ်တစ်ဖက်မှာတော့စေရေးရဖြိုခွဲနေပြီးတော့တစ်ဖက်မှာတော့နိုင်ငံရေးရတက်ရှူတွေးခွဲဖို့လုပ်နေတယ်လို့ပဲကျွန်တော်တို့ကတော့ယူဆပါတယ်စိတ်တရေးရပါเนาะစိတ်တရေးရရထိုးစစ်စင်နေထိုးစစ်စင်တာပေါ့နောက်တစ်ခုကတော့ EAO တွေအနေနဲ့ကလည်းဒီရခိုင်တွေကစစ်ကောင်စီနဲ့ပူးပေါင်းတဲ့အဖွဲ့တွေကရှိနေတာတော့ဟိုရှိနေတာဆိုတော့ဒီလိုမျိုးသူတို့ညဉ့်ညံရေးလုပ်လိုက်တဲ့အခါမှာသွားတဲ့အဖွဲ့တွေလည်းရှိတဲ့အခါကျတော့ဒီပေါ်မှာလူလူကစိတ်တရေးရရင်ပါမယ်အဲလူလူကဟိုဝေဝါးသွားမယ်ပေါ့နော်အဓိကတော့ဝေဝါးသွားမယ်ဒါစိတ်တရေးရရတက်ရှုပ်သွေးခွဲတာလို့မြင်ပါတယ
်ဆက်အနာသိမ့်ပြီးရဲ့နောက်ပိုင်းမှာဒီအလုံးတောင်းဆိုနေတာပေါ့နော်အခုကျမတို့ဒီအထူးသဖြင့်ပြည်ပမှာလှုပ်ရှားမှုတွေကိုကြည့်လို့ရှင်လေမြမရေးလှုပ်ရှားမှုတွေမှာဒီ Federal Army ပေါ့နော် Federal Debt ပေါ်ပေါက်ရေးဆိုတာတွေကိုလေဒီလူထုတွေကြားထဲမှာလှုပ်ရှားသူတွေကြားထဲမှာလည်းတောင်းဆိုလာတာတွေကျမတို့တွေ့ရပါတယ်အဲ့တော့ BPLA အနေနဲ့ရောဒီလို Federal Army ဆိုတဲ့ Federal Debt ဆိုတဲ့ပေါ်ပေါက်ရေးဆိုတဲ့အပေါ်မှာတကယ်ဖြစ်နိုင်မဖြစ်နိုင်ပေါ့နော်အဲ့ဒါကိုဘယ်လိုသုံးသပ်လဲရှင်
အာမီဆိုတော့နောက်မှာပေါ့နော်တကယ်တော့ federal federal move ပေါ့ဒီ move တွေပေါ်မှာအခြေခံရသဘောတူပြီလားတမိုင်းထိုင်တွေရအဲဒီ move တွေကလက်ခံရကြပြီလားဂျားထဲမှာအခွင့်အဝင်ပြည်နယ်တွေဂျားထဲမှာပေါ့နော်သဘောတူပြီဆိုရင်တော့ federal army ကဖြစ်လာမှာပ
ါဟုတ်ကဲ့အဲ့အတွက်ကော BPLA အနေနဲ့ကလက်တွေ့မှာဘာတွေဆောင်ရွက်နေရရှိလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ခုနပြောသူလဲတမိုင်းကွက်လက်တစ်ခုပေါ့နော်ဗမာလူမျိုးစုလက်နက်ကိုင်တစ်ခုအနေနဲ့ကျွန်တော်တို့ကအဲ EAO အနေနဲ့ကျွန်တော်ရက်တည်ခြင်းနဲ့ဒါကြောင့်မလို့အဲဟိုပေါ့အခုဗမာနဲ့ဗမာအများစုနေထိုင်တဲ့ဒီဒေတာတွေကိုအခြေဒီလွှမ်းနေမြေရစုံမနိုင်အောင်လို့ဒီကျွန်တော်စေရေးရသွားနိုင်မှုအတွက်ကျွန်တော်တစင်းချင်းစီပေါ့နော်ပြင်ဆင်နေတာရှိပါတယ်
အဲ့တော့ BPLA အနေနဲ့ရောလက်နက်ကိုင်အဖွဲ့တစ်ခုအနေနဲ့ဒီနိုင်ငံတကာဥပဒေတွေဖြစ်တဲ့စစ်ရာဇဝတ်ကျူးလွန်မှုတို့နောက်ပြီးတော့ဒီလူသားတို့ဒီလူသားတို့ပေါ့ပေါ့နော်ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့ရောဘလို့လိုက်နာကျင့်သုံးလဲရှင
်ကျွန်တော်တို့ရဲ့ဒီအခြေခံစံတန်ဘိုးတွေမူဝါဒတွေအဲရဲဘော်တွေလိုက်နာမယ်စီကန်းတွေဆိုတဲ့မှာဒီရာဇဝတ်သားတွေနဲ့ပတ်သက်ပြီးတော့ဆရာဇဝတ်တွေကိုလိုက်ဆရာဇဝတ်မှုတွေနဲ့ပတ်သက်တဲ့ကိစ္စတွေဒီစစ်တုံးမှန်းတွေပေါ့အဓိကစစ်တုံးမှန်းတွေရဲသားတွေကိုတိုက်ခိုက်တာမျိုးမလုပ်ဖို့ပေါ့အဓိကအဲ့ဒါတွေကိုပြောတယ်နောက်တစ်ခုကကိုကိမှုကလည်းအမြဲပြောလို့ရှိတဲ့စကားကမင်းတို့စစ်ကောင်စီလိုပဲကျူးလွန်မယ်စစ်ကောင်စီလိုပဲဒီဟာတွေကိုကျူးလွန်မယ်ဆိုရင် ဒီခုနပြောတဲ့ဆက်ရသွေးမှုတွေအရက်သားတွေဒီတုံမဲ့စစ်တုံမဲ့တွေတက်တာဖြစ်တာဒါတွေကျွလွန်မှာဆိုရင်ဒီစစ်ကောင်စီနဲ့တထန်းနဲ့ဖြစ်သွားမှာပေါ့နော်နိုင်ငံရေးခုံတိခါရတထန်းနဲ့ဖြစ်သွားလိမ့်မယ်ပြီးတော့မကောင်းတဲ့စစ်သားတွေကိုတော်လာမှုအတွက်ကောင်းတဲ့စစ်သားတွေဖြစ်ဖို့လိုတယ်ပေါ့ဒါတွေကိုသူအမြဲပြောလို့ရှိတယ်အဲကျွန်တော်တို့ကလည်းမူဝါဒတွေမှာထည့်ထားတဲ့ဆိုပေမဲ့ ဒီအခြေခံလေးကျင့်ရေးကနေစပြီးတော့အရာရှိလေးကျင့်ရေးဘယ်လေးကျင့်ရေးမှမဆိုဒီ International Humanitarian Law တွေ Geneva Convention တွေဒီအကြောင်းတွေကိုတင်ခန်းလာတည့်ရနေနဲ့ထည့်သွင်းသင်ကြားပေးပါတယ်
ကိုလင်းလေးကိုတိုင်ကြတော့ဒီတက္ကသိုလ်ကျောင်းသားတယောက်နေနဲ့အခုဒီ BBL အဖွဲ့မှာဟိုပါဝင်လာတဲ့အကြောင်းရင်းကိုလည်းပြောပြပါအောင်ရှင
်။ဟောပါတော့ကျွန်တော်အနေနဲ့ကတော့အဲဒီအဓိကကလက်နက်ကင်လမ်းစဉ်ကိုရွေးချယ်မယ်ပေါ့လက်နက်ကင်လမ်းစဉ်ကိုရွေးချယ်မယ်ဆိုတဲ့အခါမှာကျွန်တော်ဘယ်အဖွဲ့အစည်းတွေကအဲကျွန်တော်တို့ဝင်လာကြမှာတော့အများကြီးများဆက်စားမရှိသေးပါဘူး။ဒါပေမဲ့အဲပေါ်ဒီ BBL ဆိုတာမျိုးရှိတဲ့အခါမှာကျွန်တော်မူဝါဒတွေကိုတရားဖတ်တယ်အဓိကကအနာဂတ်နိုင်ငံတော်မှာဒီဖက်ဒရယ်ပေါ့နော်ဖက်ဒရယ်နိုင်ငံတော်အတွက်ကတကယ်ကိုနိုင်ငံကြီးမှတ်ချက်ခိုင်ခိုင်မာမာရှိတယ်စေရေးစုဖွဲ့မှုရကြည်ကြည်လေးလေးရှိတဲ့ DPPL ကိုဒီအာ DPP အဒီဟာတွေကြောက်ရောနောက်တစ်ခုကတော့ဒီဒီတက်ကိုတည်ထောင်တဲ့အာကဗျာဆရာမောင်ဆောင်ခါပါနော်အခုတော့လက်ရှိရောကုတ်ကေးဘူးပေါ့သူ့ရဲ့နိုင်ငံကြီးဖြတ်တန်းမှုပေါ့ယုံကြည်မှုကြောက်ရော DPPL ကိုရွေးချယ်ခဲ့တာပါ
ဆွဆွာပြောသားရတဲ့မှာလေဒီ BBL ကိုတည်ထောင်ရတဲ့အကြောင်းရင်းမှာဒီဆရာနာရှင်ကိုစန့်ကျင်ပြီးတော့လက်နက်ကင်တိုက်ပွဲဝင်ဖို့ဆိုတဲ့အချက်ကလည်းပါနေတဲ့ခါကျတော့တကယ်စနစ်အပြောင်းလဲကိုလှုပ်ဖို့ဆိုလို့ရှိရင်ဒီလက်နက်ကင်တော်လှန်ရေးလမ်းကြောင်းတစ်ခုတည်းနဲ့ပဲသွားမှာလားတခြားလမ်းကြောင်းတွေအပေါ်မှာရောဘယ်လိုစဉ်းစားတာမျိုးတွေရှိလဲရှင
်ဒီလက်နက်ကင်လမ်းစဉ်ဆိုတာကတော့ဒါမဖြစ်မသားလို့ရွေးရတဲ့ဟိုလမ်းစဉ်တစ်ခုပါပဲဒါပေမဲ့လက်ရှိမှာတော့လက်ရှိနိုင်ငံရဲ့အခင်းအကျင်းပေါ့နော်ကျွန်တော်တို့အာဏာသိမ်းထားတဲ့ဒီစစ်တပ်ပေါ့နော်ဒီစစ်တပ်ရဲ့အခင်းအကျင်းအရဆိုရင်တော့စီရေးရတိုက်ထုတ်မှာပဲနိုင်နိုင်မဲ့အနေအထားမျိုးဖြစ်တယ်ပေါ့ဒါပေမဲ့စနစ်အပြောင်းလဲတစ်ခုလုံးလုပ်ဖို့အတွက်ကတော့ဒီလက်နက်ကင်လမ်းစဉ်တစ်ခုတည်းနဲ့မလုံလောက်ဘူးလို့ယူဆတယ်အဲနိုင်ငံရေးနီးနာတွေလူမှုပတ်ဝန်းကျင်နီးနာတွေကိုလည်းတိုးအပ်တယ်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကပြင်ဆင်နေရတာရှိပါတယ်လှုပ်ဆောင်နေရတာလည်းရှိပါတယ်
အခု BBL အနေနဲ့ရှစ်ဆက်အနာဂတ်ပေါ့နော်အဲ့အတွက်ကိုအခုဟိုဘယ်လိုဆက်ပြီးတော့ရှောက်လှမ်းမလဲနောက်ပြီးတော့အဲ့ဒီအတွက်ရည်မှန်းချက်ပေါ့နော်အနာဂတ်ရည်မှန်းချက်ပတ်နိုင်တာပါလဲရှင
်အနာဂတ်ရည်မှန်းချက်ဆိုတာကကျွန်တော်တို့ရဲ့တော်လိုင်းရည်မှန်းချက်ကကနဦးအစတည်းကရည်မှန်းထားတဲ့ဟာပဲပေါ့နော်ဒီခုတိုင်လေဒီရည်မှန်းချက်ပဲအနာဂတ်ရည်မှန်းချက်ပဲပေါ့အဓိကကဘာလဲဆိုရင်ဒီအဟိုပါပေါ့ဒီမိုကရေစီလူခွင့်ရေးနဲ့လူခွင့်ရေးကိုအာမခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်ရေးပေါ့နော်ဒါအရေးကြီးတယ်အဲ့ဒီမှာမှဒီပြည်နယ်တွေဒီပြည်နယ်ပြည်အောင်စုအဖွဲ့ဝင်ပြည်နယ်တွေအချင်းချင်းကြားမှာအဲဒန်းတို့ညီများမှုရှိဖို့အတွက်ဗမာလူမျိုးစုတွေအတွက်ဗမာပြည်နယ်ဒါမှမဟုတ်လဲဗမာဖက်ဒရယ်ယူနစ်ဒီတည်ထောင်နိုင်ရေးပေါ့ဒါတွေကတော့အဲကျွန်တော်တို့ရဲ့အနာဂတ်ရည်မှန်းချက်တွေဖြစ်တယ်ဆိုတော့ဒီရည်မှန်းချက်တွေကိုလက်တွေ့ကောင်တယ်ပေါ်နိုင်ဖို့အတွက်ကလည်းကျွန်တော်ခုနပြောလို့ပဲမအများစုတွေနေတဲ့နေရာတွေကိုသွားရမယ်အဲ့ဒါလူလူထောက်ခံမှုကျွန်တော်တို့ယူရမယ်အဲ့အဲ့အတွက်ကြောင့်လည်းကျွန်တော်တစင်ချင်းစီပြင်ဆင်ပါတယ
်လူထုထောက်ခံမှုအနေထားကိုဘယ်လိုတွေးရလဲရှင်။နောက်ဆိုတော့တစ်ဖက်မှာကြတော့လေဒီစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်တို့ကချက်ပြေးတိမ်းရှောင်ရတယ်။တစ်ဖက်မှာလည်းဒီလိုပြန်ပြီးတော့တိုက်ခိုက်နေကြတော့အဲ့တော့ဘန်းနဲ့ပက်ကြမှာလူထုကဟိုတစားကန်ပုံစံမျိုးပေါ့နော်။တို့ပို့ပြီးဒုက္ခရောက်နေတဲ့အတွက်ဒါမျိုးမှပြန်ပြီးတော့တော်လှန်နေတဲ့လူတွေအပေါ်မှာတို့ဘက်ကအာသဘောထားပေါ့နော်။အဲ့လားဘယ်လိုတွေးရလဲရှင်။
ဟုတ်တခါလေမှာတော့သူတို့လည်းဂျင်းနဲ့ကြက်တဲ့အခြေအနေတွေရှိရပါတော့ဂျင်းနဲ့ကြက်တဲ့ဖြစ်ရတဲ့အခြေအနေတွေရှိတယ်ဒုက္ခရောက်ရတဲ့အခြေအနေတွေရှိတယ်ဒါပေမဲ့လည်းပဲကျွန်တော်တို့မိသားစုတွေဆိုလို့ရှိရင်လည်းဒါပြည်သူတွေပဲလေသူတို့ဆိုလည်းဂျင်းနဲ့ကြက်တဲ့ရောက်ရတာပဲဒီအဲတစ်ခါမှာတော်လိုင်းရေးသမားကြီးရှိတယ်တစ်ခါမှာစစ်တပ်ရှိတယ်သူတို့ဘာကိုရွေးမလဲပေါ့နော်စစ်တပ်ကိုစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာဘယ်လိုမှရှင်သန်လို့မရဘူးဒီလုံးဝအခုဆိုရင်တစားခွင့်ရီကိုပိတ်တင်နေတစားတစားပဲချုပ်နှောင်နေစီးပွားရေးရလူမှုရေးရအကုန်လုံးခင်းနေချုပ်ချယ်လာရကြမှာလို့အဲဟိုကျွန်တော်မိသားစုအမြင်အားနေပြောမယ်ဆိုရင်တော့သူတို့ကမကောင်းဘူးဒါအုပ်ချုပ်တာမကောင်းကြတော့သူတို့သိနေပြီဒါပဲအဲ့တော့အဆုံးအထိပဲဒီဒေါ်လာလေးကိုပဲဆက်ပါတော့
မယ်မင်းကျင်နိုင်ကမေးမြန်းတင်ပြထားတာပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One Click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flex Application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာနဲ့ခင်ဗျာခင်ဗျာ VUE မြန်မာပိုင်းစီစီရဲ့2023ခုနှစ်အော်ဟိုဒါဆက်တဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။အခုတလောစစ်တပ်ထိတ်တန့်ဗိုလ်ချုပ်ကြီးတွေအစ်မြင့်စစ်တပ်အရာရှိကြီးတွေဖမ်းဆီးခံရတာရာဒုကဖယ်ရှားခံရတဲ့သတင်းတွေမကြာခဏတွေ့နေရပါတယ်။ဆရာနာသိမ့်ပြီးကလေးကနိုင်ငံရဲ့အထွေထွေအကြတဲ့ပို့ဆိုးတဲ့ဆိုးလာချိန်မှာပဲဒီလိုတက်တွင်းပြောင်းလဲမှုတွေကဘာသဘောများဖြစ်နိုင်မှာတလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကခုလိုတင်ဆက်ပေးထားပါဗျာ
။အားလုံးမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအထွေထွေအကြတဲ့အောက်မှာအဖြုတ်အထုတ်ကြမ်းလာတဲ့စစ်ကောင်စီအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအမှတ်တစ်စစ်စင်ရေးအထူးဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးတေဇကျော်နဲ့စစ်တအရာရှိကြီးတချို့ဖမ်းဆီးစစ်ဆေးခြင်းခံရတဲ့ဆိုတဲ့သတင်းတွေဩဂုတ်လပထမပတ်အတွင်းမှာထွက်ပေါ်လာခဲ့ပါတယ်ဒုတိယဗိုလ်ချုပ်ကြီးတေဇကျော်ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ရဲ့အယုံကြည်ရဆုံးပုဂ္ဂိုလ်ဖြစ်တယ်လို့လည်းသတင်းတွေကဆိုပါတယ်အခုလိုစစ်တပ်ရဲ့ထိပ်ပိုင်းဗိုလ်ချုပ်ကြီးတဦးကိုဘာလို့ဖမ်းဆီးစစ်ဆေးတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးထုံးစံအတိုင်းစစ်ကောင်စီဟာစစ်တပ်တွင်းမှာဖမ်းဆီးစစ်ဆေးတာတွေအရေးယူတာတွေကိုလူသိရှင်ကြားထုတ်ပြန်လို့မရှိတဲ့အတွက်အခုလိုထွက်ပေါ်လာတဲ့သတင်းတွေဟုတ်မဟုတ်မှန်မှန်မှန်ဆိုတာအတည်ပြုဖို့တော့ခက်ခဲပါတယ်ဇူလိုင်29ရက်နေ့မြစည်းမသတင်းမှာလဲကန်ယူတန်းဒေသတိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှုဗိုလ်ချုပ်တစ်လွင်ထူးအမှတ်20စစ်စင်ရေးကုကဲမှုဌာနချုပ်မှုဗိုလ်မှူးချုပ်ဝင်းကျော်သူနဲ့တနင်္သာရီတိုင်းဒေသကြီးလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘုံမူကြီးသိန်းလင်းတို့ကိုဇူလိုင်26ရက်နေ့ကနေပြည်တော်ကလာတဲ့အထူးဖွဲ့ကဖမ်းဆီးခဲ့တယ်။ဇူလိုင်23ရက်နေ့ကလည်းကချင်ပြည်နယ်မြစ်ကြီးနားမြို့အခြေစိုက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်ကိုကိုမောင်ဒုတိယတိုင်းမှုဘုံမူချုပ်အောင်မျိုးဦးကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘုံမူကြီးအောင်ကြည်လင်းဖားကတ်တတ်မှတ်မှုနဲ့အခြားသောစစ်ဘက်အရာရှိနှစ်ဦးကိုနေပြည်တော်ကဖမ်းဆီးပြီးယာဒုကဖယ်ရှားခဲ့တယ်လို့ဖော်ပြခဲ့တာတွေ့ရပါတယ်။ဒါ့အပြင်2023မတ်လ29ရက်နေ့မှာအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်မြတ်သက်ဦးဖမ်းဆီးထိန်းသိမ်းခြင်းခံရတယ်လို့မီဒီယာတွေမှာဖော်ပြခဲ့ပါတယ်။စစ်ကောင်စီကတော့ဒီသတင်းနဲ့ပတ်သက်လို့အတည်ပြုတာမျိုးသတင်းထုတ်ပြန်တာမျိုးမရှိခဲ့ပါဘူး။ဒါ့အပြင်2023ဇွန်16ရက်နေ့မှာတော့ဗိုလ်ချုပ်မြတ်သက်ဦးကိုလာအိုနိုင်ငံဆိုင်ရာမြန်မာသံမတ်ကြီးအဖြစ်ခန့်အပ်ကြောင်းစစ်ကောင်စီကတရင်ထုတ်ပြန်ခဲ့တာတွေ့ရပါတယ
်။အခုလောက်ထိစစ်တပ်ထိတ်တန့်ဗိုလ်ချုပ်ကြီးတွေအစ်မြင့်စစ်တပ်အရာရှိကြီးတွေဖမ်းဆီးခြင်းခံရတာရာထူးကဖယ်ရှားခံရတာမျိုးဗိုလ်ချုပ်မှုကြီးတန်းရွှေတက်ချုပ်အဖြစ်တာဝန်ယူခဲ့တဲ့နှစ်ပေါင်း20ကျော်အတွင်းမှာမတွေ့ခဲ့ရဘူးလို့စစ်ဖက်အရဖက်ဆက်ဆံရေးလေ့လာသူတို့ကဆိုပါတယ်။ဒါကြောင့်လဲမြန်မာနောင်ကအဖြုတ်အထုတ်များတဲ့မင်းအောင်လိုင်းအောက်ဘဝမရေရတဲ့စစ်ဗိုလ်ချုပ်များလို့ခေါင်းစဉ်ပေးပြီးတော့စောင်းပါတပုတ်ဖော်ပြခဲ့ပါတယ်။အဲ့ဒီစောင်းပါမှာအာနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းလက်အောက်မှာနေပြီးတော့မှရှိတဲ့ထိပ်သီးဗိုလ်ချုပ်ကြီးတွေသာမကစစ်တိုင်းမှုတွေပါမကြာခဏအဖြုတ်ခံရအထုတ်ခံနေရပြီးပခုံးထက်ကအပွင့်ခတ်တွေဝေစားနေပေမဲ့ဘဝမရေမရဖြစ်နေတယ်လို့မှတ်ချက်ပေးပြီးဗိုလ်ချုပ်ကြီးများထုံးဦးဗိုလ်ချုပ်စင်မင်းထက်ဒုဗိုလ်ချုပ်ကြီးတန်းလိုင်းလေတပ်ဦးစည်းချုပ်ဗိုလ်ချုပ်ကြီးမောင်မောင်ကျော်မြောက်ပိုင်းတိုင်းမူဗိုလ်ချုပ်ကိုကိုမောင်အရှိတောင်ပိုင်းတိုင်းမူဗိုလ်ချုပ်မြတ်သက်ဦးတို့ရဲ့ဖြစ်စဉ်တွေကိုဥပမာပေးပြီးစစ်ဗိုလ်ချုပ်တွေရဲ့ဘဝမရေမရမတိကျမှုတွေကိုရေးသားထားပါတယ်။စစ်တပ်တွင်းမှာယာဒူးတိုးပေးပြီးတော့ယာဒူးကတွေဖြုတ်တာတွေနဲ့ပတ်သက်ပြီးစီဒီအမ်ဗိုလ်ကြီးစင်ရော်ရဲ့ပြောကြားချက်ကိုလည်းမြန်မာနောင်းကအခုလိုဖော်ပြထားပါတယ်။အခုကြတော့ဒီလိုမဟုတ်တော့ပါဘူးမင်းအောင်လိုင်းကဟစ်တလာထက်စိုးသွားတဲ့အနေအထားပါပဲ။ဘာကြောင့်လဲဆိုတော့သူ့အမိန့်ကိုမနာခံရင်သူနဲ့လက်မတွဲရင်သူခိုင်းတဲ့အတိုင်းမလုပ်ရင်ဖြုတ်ထုတ်တတ်ပါပဲ။အခုစစ်ဗိုလ်ချုပ်တွေရဲ့ဘဝကကြိုးရမ်းပေါ်လမ်းလျှောက်နေရတဲ့အဖြစ်ပါပဲ
။လက်ရှိအခြေအနေမှာစစ်ဗိုလ်ချုပ်တွေဟာဒီနေ့မှတိုင်းမှုနောက်နေ့မှဘာဖြစ်မယ်ဆိုတာမသေးကြမရေရာတော့ပါဘူး။အဲ့ဒီလိုဖြစ်နေတဲ့စစ်ကောင်စီလက်အောက်စစ်တပ်အခြေအနေကိုအမေရိကန်ပြည်ထောင်စု Ninjai Institute, USIMB, Wilson Center, Ruma, Tudi, the Nap, Yinjashin, Pit, Song Yenide, Yemu Hinga, Tendalau, and Amashiwe, the Chendo, and Achas and Chinelare, Miamasikon Sita, Sure, Sarandazong, Yita Gevare, Eddie Sarangu, USIMB, Natal Nasato, Milaga, Popia Gevare, Eddie Sarama, Sita, and Aha, Anamadim, Chinga, Kamange Jadalu, Tondingani, leading Jam Mashiwe, Leshi Shema, Sita in at the thing where Ganda she be, the gay taika yi in aha, Konadong Ganda she did, Popia Tavare. Dabin, Nanga Natai Borima, a cha so mianida, Tabiri Pumiala de Lu, Dolay in Azurisi, Pepion Kulon La Jara, Tadwin Chini Region, Sita Bangsanya cha sinida, Sita de Suzambu Ketel Lara Region, Sikonsi Sita ha, Miamian Sanzambe in a cha singer, Chine Nevilu, Yemu Hinga yi Tavare. Dajon, Sikonsia, Kuganda Lai and Azurigo, Nine Neon Tencho Nambi, Nangango Dinye on Lone Melu, Yusaraha, Jojong Silio Mumishido, Dajong, Nanganaga a dying wine, Miama Yema, Chinka Bongi, Beyond the Dimbarelu, Yemu Hinga, Taubia Tabare.
These are Agaro, Sikonsia, Nangango Tencho Nizwa Mishido Bau. Biale Dinye on Lone Nizwa Mishido Bu, Surago, Nangaye a gay cadre, did I shenwe got Menin Konja Bau? Sigalsi along Galama Bari Pianine, Below Pitin the less, Sure Boma and Yin Konjaraba. Dilo Tame Babe Sigalsia, July Lat, those at the anima, Galo a seaway corbido, a yewa gala the dango, now tat chowla, tat do like barre. Dimey is an Dinye Mumashi Dilo, so be a town diabare. Sigalsi got Dilo a town diarago, Uso Sandagaro, Vioe Edida Suningama Akulu, don't that Jozake Bare.
Mangaro Dinye Mumashi Dilusura, Mamare.
ဆိုတော့အခုလည်းပဲနိုင်ငံတော်တင်းကြီးအေးချမ်းမှုမရှိတာအမှန်ပါပဲသူတို့တင်းကြီးအေးချမ်းကမရှိတာအမှန်ပါပဲသူတို့တင်းကြီးအေးချမ်းမှုနဲ့ဆန့်ကျင်တဲ့ကိစ္စလို့ပြောခြင်းပါတယ်ဦးကျော်စံသားရဲ့သုံးသပ်ချက်ဟာအတော်ရှင်းပါတယ်ဘုံကြုံမှုကြီးမေအောင်လိုင်းခေါင်းဆောင်နဲ့စစ်တပ်ကအာဏာသိမ်းခဲ့လို့သာနိုင်ငံတော်တင်းကြီးအေးချမ်းမှုပြပြခဲ့ရကတိုင်းရင်းသားပြည်သူတွေအထွေထွေအကြအတည်းနဲ
။ဥပဒေသွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲကိုရောက်လို့လာပါပြီ။ဒီဘက်မှာတော့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးအပေါ်စစ်စစ်သုံးသပ်ထားတာကိုနားဆင်ကြမှာပါ။
တရုတ်မြန်မာနှစ်နိုင်ငံထုတ်ပြန်ချက်တွေကိုနှိုင်းယှဉ်ကြည့်တဲ့အခါကုန်သွယ်မှုကွာချက်နှစ်ဆမြင်လာတာကိုမြင်ရပါတယ်စစ်ကောင်စီစီးရင်တွေအရ2022-2023ဘဏ္ဍာနှစ်အတွင်းတရုတ်နိုင်ငံနဲ့အမေရိကန်ဒေါ်လာ6ဘီလီယံကျော်ကုန်သွယ်ခဲ့ပါတယ်ဒါပေမဲ့တရုတ်အောက်ခွန်ဌာနစီးရင်တွေမှာတော့အမေရိကန်ဒေါ်လာ26ဘီလီယံကျော်ရှိခဲ့ပါတယ်ဒါကြောင့်ကုန်သွယ်မှုတန်ဖိုးကွာချက်ကအမေရိကန်ဒေါ်လာ19ဘီလီယံနီးပါးထိရှိခဲ့ပါတယ်လာလိုက်ကွာချက်ကလည်းအမေရိကန်ဒေါ်လာ1ဘီလီယံကနေ2ဘီလီယံကြားရှိခဲ့ပါတယ်။ဒီကွာချက်ဟာအာဏာသိမ်းပြီးနောက်ပိုင်းတရားမဝင်ကုန်သွယ်မှုတွေများပြားလာတာကိုပြနေပါတယ်။စစ်ကောင်စီစီးရင်တွေအရပြီးခဲ့တဲ့ဗန္ဒာနဲ့အတွင်းတရုတ်နိုင်ငံကအကြီးဆုံးကုန်သွယ်ဘက်အဖြစ်ဆက်လက်ရပ်တည်နေပါတယ်။2022-2023ဘဏ္ဍာနှစ်မှာနိုင်ငံခြားကုန်သွယ်မှုတန်ဖိုးစုစုပေါင်းအမေရိကန်ဒေါ်လာ34ဘီလီယံနီးပါးရှိခဲ့ပါတယ်။စုစုပေါင်းကုန်သွယ်မှုရဲ့28ရာခိုင်နှုန်းကျော်ကတရုတ်နိုင်ငံနဲ့ကုန်သွယ်မှုဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့အမေရိကန်ဒေါ်လာ6ဘီလီယံနီးပါးကုန်သွယ်ခဲ့ပြီးဒုတိယအများဆုံးဖြစ်ခဲ့ပါတယ်။စင်ကာပူနိုင်ငံနဲ့တော့အမေရိကန်ဒေါ်လာ4ဘီလီယံကျော်ကုန်သွယ်ခဲ့တာပါ။ 2020-2021 ဘဏ္ဍာနှစ်နဲ့ရှင်ရင်စက်မှုကုန်ကြောပစ္စည်းတင်ပို့မှုပမာဏပိုများလာပါတယ်ပမာဏအားဖြင့်အမေရိကန်ဒေါ်လာ 2.8 တန်းကျော်ပိုတိုးခဲ့ပါတယ်2022-2023ဘဏ္ဍာနှစ်မှာပို့ကုန်တင်ပို့မှုစုစုပေါင်းအမေရိကန်ဒေါ်လာ 16 ဘီလီယံကျော်ရှိခဲ့ပါတယ်စက်မှုကုန်ကြောပစ္စည်းတင်ပို့မှုကအမေရိကန်ဒေါ်လာ 17 ဘီလီယံနီးပါးနဲ့အများဆုံးဖြစ်ပါတယ်လေယာထွက်ကုန်တင်ပို့မှုကအမေရိကန်ဒေါ်လာတန်း620ကျော်ညော့နေသွားပါတယ်။တက္ကသိုလ်တွင်းထွက်ပစ္စည်းတင်ပို့မှုနဲ့အခြားကုန်စည်တင်ပို့မှုတွေမှာလည်းလျော့ကျခဲ့ပါတယ်။ပြီးခဲ့တဲ့ဘဏ္ဍာနှစ်အတွင်းလက်ဆက်ကုန်သွယ်မှုတန်ဖိုးစုစုပေါင်းအမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိခဲ့ပါတယ်။ထိုင်းနိုင်ငံနဲ့အမေရိကန်ဒေါ်လာ5ဘီလီယံကျော်ကုန်သွယ်ခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ3ဘီလီယံကျော်ရှိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်ဒေါ်လာတန်း120ကျော်၊အိန္ဒိယနိုင်ငံနဲ့အမေရိကန်ဒေါ်လာ16တန်းကျော်ကုန်သွယ်ခဲ့ပါတယ်။လာအိုနိုင်ငံနဲ့နယ်စပ်ကုန်သွယ်မှုကိန်းဂဏန်းကိုစစ်ကောင်စီဘက်ကဖော်ပြထားတာမရှိပါဘူး။
ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာတွေကိုကျွန်တော်တို့နားထောင်ကြည့်ကြရအောင်ပါဘာတွေများပြဿနာကပြောထားကြပါသလဲ VOA ကိုပြပို့ကြတဲ့ပြည်သူတွေရဲ့ရေးဖွင့်လာတွေအကြံပြုလာတွေကိုမအေးသန္တာကျော်ကစူးစီးတင်ပြထားပါတယ
်ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ကွန်မိုးစာဒီမိုကရေစီဆိုတဲ့တော်ရရှင်ကတော့ရှေ့ရဲ့ရှစ်လရှစ်လေးလုံးနေမှာစာရေးလာတာပါမင်္ဂလာပါ VOE တဲ့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီး35နှစ်ပြည့်ခဲ့တယ်လို့ VOE ကိုအားပေးနားဆင်လာခဲ့တာလေ46နှစ်တိုင်ခဲ့ပါပြီဗျာတဲ့ VOE ဝိုင်းတော်သားတွေအားလုံးဘေးကင်းကျန်းမာကြပါစေအစဉ်မြဲအားပေးလျက်ပါတဲ့ကျေးဇူးတင်ပါတယ်ကွန်မိုးစော်လည်းဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်တော်နေလေးဆိုတဲ့တော်ရရှင်ကတော့မေးခွန်းတစ်ခုမေးလာတာပါ view ရတန်လွင့်ဌာနရဲ့အခုလက်ရှိဌာနမှုနာမည်ကိုတည်ကြပါလိမ့်အရင်ကဆိုသတင်းပြည့်အမြဲလိုချင်ကြပါတယ်အခုတလောမကြားရတာကြားပြီးဖြစ်လို့တည်ကြပါတယ်ကျွန်တော်ကတော့အမြဲနားထောင်တဲ့ပရိသတ်တူဖြစ်ပါတယ် view ရဝန်ထမ်းတွေအားလုံးကိုယ်စိတ်နှပြရှင်လန်းချမ်းမြေ့ကြပါစေတဲ့ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားပေးကြပါတယ်နော်ကျမတို့ view ရဌာနမှုရဲ့နာမည်ဆိုလို့ကျမတို့ view ရဌာနမှုနာမည်ကိုတော့တင်းနေပြီးမကြင်ညာတတ်ပါဘူးတခါတလေအထူးအစီအစဉ်တင်ဆက်လို့တွဲဆောင်မင်းမြန်ငန်းတို့ဘာလို့လို့ရင်တော့ view ဌာနမှုဆိုပြီးကြင်ညာတတ်ပါတယ်เนาะကျမတို့အစီအစဉ်တွေပြီးရင်တော့ view ဌာနမှုနာမည်ကိုမကြင်ညာပါဘူးကျမတို့အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့ engineer တွေရဲ့နာမည်တွေကိုကြင်ညာတာဖြစ်ပါတယ်လောလောဆယ် view မြန်မာဌာနကိုတာဝန်ယူထားတာကတော့ယာယီဌာနမှုဒေါက်ခင်ဆိုဝင်ဖြစ်ပါတယ်ရှင်ဒီတော့ရှင်ရဲ့အမေကိုဖြစ်ပြီးသားဖြစ်မဲ့ထင်ပါတယ်เนาะ view အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်VOA စီစဉ်တစ်ခုပြန်လွှင့်ပေးပါဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။သူကလွန်ခဲ့တဲ့နှစ်ပေါင်းတော်တော်ကြာကြာတုန်းက VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်လေးကိုအမှတ်တရပြန်နှားထောင်ချင်ပါသေးတယ်ဆိုပြီးတော့အခုလိုမျိုးတောင်းဆိုလာတာဖြစ်ပါသေးတယ်
။ VOA မြန်မာဝိုင်းဝန်တော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေလို့ဥစွာနှုတ်ဆက်လိုက်ပါရစေ။2009လောက်ကထိုင်းနိုင်ငံကနေတစင်တချင်းတပုတ်တောင်းပူတာကလွဲပြီးတော့ VOA ကိုစာမရေးဘူးပါဘူး။တကယ်တော့1994လောက်ကနေဒီနေ့အထိ VOE ကိုနင်းညမပြတ်အမြဲနားထောင်နေတဲ့ VOE ရဲ့ဝါရင်အမာခံပရိသတ်တယောက်ပါ Line to Radio ခစ်ကနေဒီနေ့ Facebook ခစ်ကာလအထိပါ VOE ကိုတောင်းဆိုချင်တာလေးတခုရှိလို့ပါတခြားတော့မဟုတ်ပါဘူး2002-2003ခုနှစ်လောက်ကထုတ်လွှင့်ခဲ့မှုတွေဟာသဇလန်တူလေးတခုကိုအလင်းသိရင်ပြန်ထုတ်လွှင့်ပေးစီချင်တာပါအဲ့ဒီကာလကပြပရောက်အတိုက်ခံအဖွဲ့အစည်းဘောင်းဆောင်ရဲ့ Statement Online ရေးကိုတယောထားတဲ့အကြောင်းလေးပါစင်ကာပူအွန်လိုင်းမီဒီယာကကူးယူဖော်ပြတယ်ဆိုလားမှတ်မိနေပါသေးတယ်။ Yaujangu, Muga, Edit, the Yau Yau Laragani, Jinja Jet Topian, Yinji Mugu, Siaroga, the Woja, Dabiro, Nausuin, Bienduabu, Kapiago, Lepian Kainaga Asa, Presentem a Bureau Bene, Temoji Boma, Kapiago, a TP Topian like these Suramu, Siaroga sent the Jaunlun Kusa Dabiro. The Kuzuin, Jonja Jet Topi, Sakapio Jarore, Pony regards Saint Yaradigu Kusa, the Jime Maga, Tutamigu, Izazaga, like Biore Duo, Machai Jonga Asa, Jinja Jet Top. A changing Yampi, a piano and Jinja Geneva, Yampi Jaram Yurigu, not on me to die, but be on me when Mani Night All, Yada Melzwa, then said Dora, a young boy Jami Ware. Salashi Dobby Mo, a Linden Neca, Piambiro, Tolu, Bibu, Tabi Donsu Biazi, Wando Damia, Shunan Jabazi.
Kosuni Piparese, Kosuniga, view American thing on Nippon, Dons and Nippon, Ninja Mapia, Natamare, Slow, two Jesu de Marino. In a town, Natown don't loud on what. ထုတ်တဲ့အစီအစဉ်တစ်ခုပြန်နားထောင်ကြပါလေလို့စဉ်းစားလို့ကိုမရအောင်ဖြစ်နေတာနောက်တော့မှကျွန်မပြန်ပြီးတော့သတိထားမိတာကကျွန်မကဗီဒီယိုကိုအလုပ်စားလုပ်တာ 2023年第二个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二三年第六月，大家想想，第六个来奥古拉斯罗，二零二 တဲ့ဆာမျက်နှာပေါ်မှာလည်းရှိပါသေးတယ်။အခွင့်အရေးပြန်လွှင့်ပါမယ်နော်။အစီအစဉ်ကိုနှစ်ရှည်လာများအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ခုဆက်ပြီးရင်ဖွင့်လာတဲ့တော်ရရှင်တယောက်ရဲ့စာတစောင်းကိုဖော်ပြပေးချင်ပါတယ်နော်အခုတလောမြောက်ရီနယ်မြေတဝိုက်ကဒီ online cyber crime online ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့သတင်းတွေမကြာခဏတက်တာသတိထားမိကြမယ်ထင်ပါတယ်ကမ္ဘာတဝန်းကနိုင်ငံတွေကိုဒီ online ကနေပြီးတော့လိမ့်လည်လှည့်ပြားတဲ့လုပ်ငန်းတွေကိုတွင်းတွင်းကျကျလုပ်ကိုင်နေကြတာပါဒီမှာအဲ့ဒီလုပ်ငန်းတစ်ခုမှာကိုယ်တိုင်အလုပ်လုပ်နေပါတယ်ဆိုတဲ့လူငယ်တူရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်သူကတခြားသူတွေတတိထားရအောင်လို့ဒီစာကိုတေချာဖော်ပြပေးပါကျွန်တော်နာမည်တော့မဖော်ပြပါနဲ့တဲ့
ကျွန်တော်မြောက်ဝတီမြို့ကိုကွန်ပျူတာနဲ့အင်္ဂလိပ်စာရရင်လစာကောင်းတယ်ဆိုလို့တက်လာခဲ့တာပါမြောက်ဝတီကတရုတ်တွေအလုပ်ယုံကို HR ဆိုတဲ့လူတွေကအလုပ်သွင်းပေးပါတယ်အလုပ်က finding chatting ဆိုပြီးရှိပါတယ်ဒီနေ့ကိုနိုင်ငံသားတွေရှိက Telegram account တောင်းရပါတယ်တစ်လလူ60ရှာရပါတယ်မရှာနိုင်ရောရပါတယ်ဂျင်းဆက်နဲ့တို့တာတွေဘာတွေလဲရှိပါတယ်တချို့ဆိုရင်လက်လွန်သွားလို့ချောင်းနဲ့မျောခံရတဲ့လူတွေလည်းရှိပါတယ်။နိုင်ငံသားတွေနဲ့စကားပြောဖို့တရုတ်ကောင်မလေးတွေငှားပြီးသူတို့ပုံနဲ့စကားပြောပေးရတာပါ။ပြီးရင်ဂိမ်းအကောင့်တွေထဲငွေထည့်ခိုင်းရတာပါ။ပြောရရင်တော့လိမ်ခိုင်းတာပေါ့ဗျာ။ကျွန်တော်တို့ကဒေါ်လာ 1,000 လောက်ထည့်ခိုင်းလို့ရရင်ဘောနပ်ဆိုပြီးဘတ် 900 ရမယ်ပြောပါတယ်။ဒါပေမဲ့ဘယ်သူမှမရှာနိုင်ပါဘူး။ဘာလို့လဲဆိုတော့ရက်ပေါင်း 15 ရက်ဆိုပြီးထားပါတယ်။အဲ့ဒီရက်ပြည့်ရင်အထောက်ခံရပါတယ်။ကျွန်တော်ဆိုရင်အခုသိန်း30လောက်ကုန်နေပါပြီအလုတ်သွင်းပေးမယ်ပြောလို့ပေးလိုက်ရတဲ့ပတ်စံလိန်ယူသွားတာများပါတယ်မြဝတီမှာလူလိန်တွေကြီးပါပဲဒါကြောင့် Facebook မှာအလုတ်ခေါ်တဲ့စာတွေ့တိုင်းလူငယ်တွေမသွားကြပါနဲ့လို့ဒီမှာလူငယ်တွေတော်တော်များများဒုက္ခရောက်နေကြပါတယ်ဒါကြောင့်မြဝတီမျိုးကိုမလာကြဖို့တခြားသူတွေကိုကျွန်တော်လိုဒုက္ခမရောက်အောင် VOA ကနေတဆင့်ပြည်သူတွေစီကိုတင်ပြပေးလိုက်ပါတယ်
ဒီတော့ရှင်ကဒီမြောက်ရီက online cyber crime နေမှာအလုပ်လုပ်နေတဲ့သူဖြစ်ပြီးတော့မြန်မာနိုင်ငံကလူငယ်တွေအနေနဲ့ဒီလိမ့်လည်လှည့်ပြပြီးတော့အဲ့မှာအလုပ်လုပ်ကြဖို့ခေါ်ခံရမှာဆိုလို့တတိပေးတာပါဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင်မိသားစုဝင်ငွေအတွက်အသေးအတန်အလုပ်လိုချင်နေတဲ့လူငယ်တွေတတိထားနိုင်ဖို့ဖြစ်ပါတယ်နော်တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်အားလုံးပုံမကောင်းမှအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင
်။ကျမတို့
ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါ යි ။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒီမှာပြည်မပေးစာတွေကိုမအေးသနာကြကတင်ပြပြန်ချပေးကြတာပါ။အခုဆက်လက်ပြီးကမ္ဘာတစ်လွှာထူးခြားတဲ့သတင်းတလေးတွေကိုပြောပြပါဦးမယ်။ဒီတဲ့ကဘာဒရုန်းနဲ့စာဖို့တဲ့စက်တွေကိုပထမဦးဆုံးစတင်ဆန်တာလိုက်ပါပြီ။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာမှာဆူဒန်နစ်ရိုးရာအောင်လန်ဝါတူရီယာပွဲတော်တစ်ခုဖန်တီးပြီးဂက်ရက်စ်ကဘာစံချိန်ချိုးခဲ့ပါတယ်။ဒီလိုကဘာတော်ထူးခြားခြားသတင်းတွေကိုကိုဂျင်းချန်နဲ့မက်ခင်ဖြူတို့ကတင်ဆက်ထားပါတယ်။
ဗြိတိန်နိုင်ငံမှာဒရုန်းနဲ့စာဖို့တဲ့စနစ်ကိုပထမဦးဆုံးစတင်ဆန်တာလိုက်ပါပြီ။တော်ဝင်စာရိုက်ကစတင်ဆန့်သက်လိုက်တာဖြစ်ပြီးတော့လူသူရောက်ပေါက်နေတဲ့နေရာတစ်ခုဖြစ်တဲ့စကော့လန်တွေကကျွန်းလေးတွေကိုစာနဲ့တခြားပါဆယ်ပစ္စည်းအထုပ်ပိုးတွေကိုပို့ဆောင်ပေးသွားမှာပါ။အော့ကနီကျွန်းစုတွေနဲ့စတင်ဆန့်သက်မဲ့ဒီစီစဉ်ဟာ၃လကြာမှဖြစ်ပြီးတော့နောက်ပိုင်းမှာတော့အမြဲလိုလိုအသုံးပြုသွားဖို့လည်းစီစဉ်ထားတာပါ။ရာသီဥတုဆိုးဝါးမှုနဲ့ရင်ဆိုင်ရတဲ့အခါစာပို့စနစ်မှာကြံ့ကြာတက်ပြီးအခုလိုဒရုန်းနဲ့ပို့ဆောင်တာကတော့တော်ဝင်စာရိုက်ရဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပိုမြန်ဆန်လာဖို့ရှိပါတယ်။လူငယ်ရဲ့အနှစ်90လောက်ကတည်းကဒီကျွန်းစုတွေကို4000ကနေစာပို့စနစ်နဲ့စတင်ပို့ဆောင်ခဲ့တာဖြစ်ပြီးအခုဒရုန်းနဲ့ပို့ဆောင်တာကြောင့်ပို့ပြီးတော့မြန်ဆန်လာဖို့ရှိနေတာပါဒရုန်းတွေက6ကီလိုလေးတဲ့ပုံကိုပုံကိုတည်ဆောင်နိုင်ပြီးအဲ့ဒီကျွန်းစုတွေမှာနေထိုင်တဲ့ဒေသခံ300ကျော်လောက်ကိုဝန်ဆောင်မှုပေးနိုင်မှာပါရှင
်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာမှာပြီးခဲ့တဲ့အပတ်ကဆူဒန်နီစ်ရိုးရာအန်ကလောင်ဝါတူရီယာပွဲတော်တစ်ခုကိုခံပြီးဒီနေ့ကဘာဆန်တင်ထိုးခဲ့ကြပါတယ်။ဩဂုတ်လ18ရက်နေ့မှာကြားရောက်မဲ့အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနဲ့အထိမ်းအမှတ်ပွဲတော်တွေကိုကျင်းပနေရမှာအခုလိုဆန်ချိန်ချိုးသွားတဲ့ရိုးရာဂီတပွဲတော်ကိုလည်းထည့်သွင်းကျင်းပခဲ့ကြတာပါ။လူပေါင်း15,000ကျော်ပါဝင်ပြီးတော့အင်္ဂလန်လို့ခေါ်တဲ့ဝါတူရီယာတမျိုးကိုအာကစားခွင့်ကြီးတဲ့စူပေါင်းတီးခတ်ခဲ့ကြတာပါဒီပွဲကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တခြားအင်ဒိုနီးရှားတာဝန်ရှိသူတွေလည်းတက်ရောက်အားပေးခဲ့ကြပါတယ်ဒီရိုးရာဝါတူရီယာကို2010ခုနှစ်ခရဲကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီး UNESCO ကအင်ဒိုနီးရှားရဲ့ရိုးရာယဉ်ကျေးမှုအမွေအဖြစ်သတ်မှတ်ပေးထားပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးရီးမြို့တော်မှာပြည်ထောင်စုသတင်းဘက်ကကမ္ဘာအကြီးဆုံးထော့ချအသားမြန်ပေါင်မုတ်ကြီးတစ်ခုကိုဖန်တီးခဲ့ကြပါရယ်စပုံမှု100လောက်ကဆက်စစ်ချိန်မြောက်နှစ်စဉ်ကျင်းပတဲ့ထော့ချပွဲတော်မှာအတူဝိုင်းဝန်းချက်ပြုတ်ခဲ့ကြတာပါဒီမက္ကဆီကိုရိုးရာအသားမြန်ပေါင်မုတ်ထော့ချမှာအသားမျိုးစုံနဲ့ဟင်းသီးရွက်မျိုးစုံနောက်ဒင်ခဲမျိုးစုံပါဝင်ပြီးတော့အရှိ146ပေရှိပါတယ်ပြည်ကြီးနှစ်တုန်းကအခုလိုကျင်းပခဲ့တဲ့ပွဲမှာဖန်တီးခဲ့တဲ့အသားမြန်ပါမို့ရဲ့အရှိကတော့242ပေရှိပါတယ်။ ဒီပွဲကိုလာရောက်ကြတဲ့သူတွေကိုလည်းဒီအသားဉာဏ်ပေါင်မုံကြီးကိုကျူးခဲ့ကြပြီးဒါကိုမစားချင်ကြဘူးဆိုရင်တော့မက္ကဆီကိုနဲ့နိုင်ငံတကာအသားဉာဏ်ပေါင်မုံမျိုးစုံကိုလည်းဝယ်ယူစားတောင်းနိုင်ပါတယ်။တခြားအသားဉာဏ်ပေါင်မုံတွေနဲ့မတူတာကတော့မက္ကဆီကန်ရိုးရာထော့တာအသားဉာဏ်ပေါင်မုံဟာပိုကြီးပြီးအသားမျိုးစုံလည်းပါဝင်တာဖြစ်ပါရဲ့ရှင်။
ယောဘတိုက်ဘောတိဒေတာကအမဲလိုက်ဝါသနာပါသူတွေအတွက်စက်လူမျိုးအတန်တူလှုပ်ဆောင်တဲ့ပြိုင်ပွဲတစ်ခုကိုလက်ဗီးယားနိုင်ငံမှာကျင်းပခဲ့ပါတယ်။လက်ဗီးယား၊လစ်သူရေးနီးယား၊အက်စတိုးနီးယားနိုင်ငံတွေကရှင်ပြိုင်သူတွေပါဝင်တဲ့ဒီဆက်အော်တန်နဲ့တူအောင်လှုပ်ဆောင်ရတဲ့ပွဲကိုခေါင်းစဉ်အမျိုးမျိုးအောက်မှာရှင်ပြိုင်ကြရတာပါ။ဆက်ပေါက်ကလေးအမေခေါ်တဲ့တိုက်ပွဲပြီးလို့အနိုင်ရတဲ့ဆက်ရဲ့အော်မြည်တဲ့တိုက်ပွဲကအတန်ဆတဲ့ခေါင်းစဉ်တွေနဲ့ရှင်ပြန်ရတာပါနှစ်စဉ်ကျင်းပတဲ့ဒီပွဲဟာလူကြိုက်များလာနေပြီးတော့ဒီနှစ်မှာကျင်းပတဲ့ပွဲဟာ9ချိန်မြောက်ဖြစ်ပါတယ်ဒီနှစ်မှာပါဝင်ရှင်ပြိုင်သူ23ယောက်ရှိပြီးတော့ပါဝင်သူတွေဟာသတ်မှတ်ထားတဲ့ရိုးရာအမဲလိုက်ဝိစုံတွေကိုဝိစင်ရမှာပါပြိုင်ပွဲမှာဆက်ခေါ်တန်ကိုအာယုံဆိုင်ကြားကျင်ကြတာကြောင့်ပရိသတ်တွေအကြားပြိုင်ပွဲအတွင်းစကားပြောတာအတန်ထွက်တာတွေကိုတားမြစ်ထားပါတယ်။ပြိုင်ပွဲစတင်လိုက်ပြီးဆိုတာကိုအုတ်ထုတ်ချွတ်အလေးပြုရပြီးနိုင်သူကြီးတွေကလည်းရုပ်ကိုမကြည့်ပဲအတန်ကိုပဲနားဆင်ပြီးဆုံးဖြတ်ရတာပါခင်ဗျာ
။သူချက်ဆံပြတဲ့ရင်တွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ခဲ့ကြတာပါ။အခုတော့သတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကပြောပြပေးပါမယ
်ယူကရိန်းစစ်ကံအစ်စမဲလ်ကိုဥတည်ပြီးတော့ခုံမောင်းနေတဲ့ပေါ်လော့အလန်တင်ကုံတင်ဘော့ကိုသတိပေးတဲ့အနေနဲ့ရုရှားစစ်တင်ဘော့ကလည်းတနက်ပစ်ဖောက်ပြီးတော့သတိပေးခဲ့ရတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါတယ်တချိန်ထဲမှာပဲတနင်္ဂနွေနေ့ကခါဇန်ဒေသမှာရုရှားရဲ့ပစ်ခတ်မှုကြောင့်ရဲသားရဲကလေးငယ်တူအပါအဝင်လူ9ဦးသေဆုံးခဲ့ရတယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးက Telegram ကနေကြေညာပါတယ်။ဒါအပြင် Stanislav ရွာမှာလည်းရုရှားဘက်ကပစ်ခတ်မှုကြောင့်နှစ်ဦးသေဆုံးခဲ့ရတယ်လို့ပြောပါတယ်။ Saudi Arabia နိုင်ငံကလည်းဥဆောင်ပြီးတော့ကျင်းပတဲ့ယူကရိန်းငြိမ်းချမ်းရေးထိပ်သီးဆွေးနွေးပွဲကို Germany ဝန်ကြီးချုပ် Olaf Scholz ကတနင်္ဂနွေနေ့မှာကြိုဆိုလိုက်ပါတယ်။တန်တမာရင်နီလန်နဲ့ပို့ပြီးအားထုတ်ကြဖို့လည်းတောင်းဆိုလိုက်ပါတယ်။တေးဗ်ဂျာမနီအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တိုင်းပြည်ပေါင်း40ကပြီးခဲ့တဲ့ရက်သက်ပတ်ကုန်မှာတက်ရောက်ပြီးတော့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ဒီစည်းဝေးမှာရုရှားကိုတော့မဖိတ်ကြားခဲ့ပါဘူး။ထိုင်းနိုင်ငံအလဲပိုင်းနတွန်းပတ်တန်ပြည်နယ်ဗန်လန်းမြို့နယ်ထဲမှာအထောက်ထားမဲ့မြန်မာ15ဦးကိုထိုင်းရဲကနေဖမ်းဆီးခဲ့တယ်လို့အလို့သမားအရေးဆောင်ရနေတဲ့ဦးမိုးချိုက VOA ကိုပြောပါတယ်။ကြတဲ့ပရင်းနေကလည်းထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲကိုးရွာယာယီဒုက္ခသည်စခန်းကဒုက္ခသည်ဆယ်ဦးကိုမဲဟောင်းဆောင်ခိုင်မဲလနွိုင်းကဆွေမျိုးသားချင်းတွေစီကိုငွေကြေးယူပြီးပို့ပေးတဲ့ထိုင်းနိုင်ငံသား၃ဦးကိုလူကုန်ကူးမှုနဲ့ထိုင်းရဲကဖမ်းဆီးခဲ့တယ်လို့ထိုင်းလုံခြုံရေးတပ်ဖွဲ့ကဩဂုတ်လ7ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါ။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကိုဖနွန်ပင်မှာတနင်္လာနေ့ကတွေ့ဆုံခဲ့ပြီးတော့တရုတ်နဲ့ကမ္ဘောဒီးယားဆက်ဆံရေးကိစ္စတွေဒါမှကဒေသရင်းဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေအပါအဝင်နှစ်နိုင်ငံအလေးထားတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်
။တရင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကနားလည်ဖြစ်ပြီးအသံဖိုက်အင်ဂျင်နီယာတွေကတော့ Zubair Altayeb နဲ့ Zaid Abdul Rahman တို့ဖြစ်ကြပါတယ်။ VOA American တာရင်မနက်ပိုင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုက်လုပ်ပြီးဒါ24:50-51နဲ့လိုက်တာမီတာ190ပြည် VOE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်ပြားနဲ့တကွညီမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တမောင်သားပ
This program has come to you from the Voice of America, Washington.